စည်ရည်တင်းမာမှုတွေဖြစ်ပွားနေစေရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလက်ဝစစ်ဆောင်စခန်းတွေမှာကိုဗစ် -19 ရောဂါကူးစက်မှာဆိုးရိမ်နေရတဲ့အခြေအနေကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်များရောဂါပြန့်နှံ့မှုရှိလာနေတဲ့အချိန်တည်းမှာပဲစည်ရည်ပဋိပက္ခပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလက်ဝစစ်ဆောင်စခန်းတွေမှာရောဂါကူးစက်မှာဆိုးရိမ်နေကြပါတယ်ရခိုင်ပြည်နယ်တွင်ကိုဗစ် -19 ရောဂါကူးစက်ခံရသူနှူးသွေးရှိလာပြီးနောက်ပိုင်းလူနေထူထပ်တဲ့စစ်ဆောင်စခန်းတွေမှာဒီရောဂါကူးစက်သွားမှာကိုစိုးရိမ်နေကြတာပါအထူးသဖြင့်လိုအပ်ချက်တွေများပြားနေတဲ့စစ်ဆောင်စခန်းတွေမှာရောဂါကူးစက်မှာစိုးရိမ်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံသွင်းမှုကုစစော်ထွန်းကပြောပါတယ
်စစ်ဆောင်စခန်းတွေမှာတော့တချို့ရိုးပြားရဲ့အလင်းဝေးပြီးတော့မှတကယ်တချို့မှာကြတော့နိုင်ရှာကပြန်လာကြတယ်တချို့သူတွေကဒီမိသားစုရှိနေတဲ့ဒီကမ်းတွေနဲ့တော်တူတာမျိုးလိုမိသားစုကိုလာထိတာမျိုးလိုပေါ့နော်ဒါမျိုးတွေရှိတယ်အဲ့ဒီကမ်းတွေမှာကဒီမတ်တင်လို့မရှိဘူးရေးလက်စဘောတွေရေးနေစတဲ့အောင်မရှိဘူးခလေးနဲ့တချို့လူတွေများနေကြအသာအရာမပြေတော့ဘူးပြန်ပြီးတော့အပြောင်းအလဲမှာသူတို့ကတော့အနားယူနိုင်တာအစ်စင်လည်းမရှိဘူးအဲဆိုရတဲ့ခုက
ယောဂဘိုးပြန့်နှံ့ကုသမှုမရှိစေဖို့အတွက်မြို့နယ်ရပ်ကွက်ကြီးရွာလိုက်ကွာရန်တီးစင်တာတွေဖွင့်လှစ်ထားတယ်ဆိုပေမဲ့လိုအပ်ချက်တွေရှိနေစေလို့ကုစစောထွန်းကဆက်ပြောပါတယ
်ဒီကွာရန်စင်တာဒီကိုအစွားဖက်ခါရေးတော့ဆိုလို့ရှိရင်ဒီအစားအသောက်တွေကို3000ကျော်ထပ်ပေးတာရှိရယ်ဒီစစ်တေမျိုးအပါဝင်အကုန်လုံးမျိုးတွေမှာဈေးနည်းနေကစပြီးတော့မှမပေးတော့ဘူးလို့ပြောပါတယ်အစွားဖက်ကမပေးတဲ့အခါမှာကွာရန်ကိုလည်းသူတွေမှာနေကဒီတော့မှခမင်းနေပို့ဖို့ကအဆင်ပြေရတယ်ရှိတယ်သူတို့ကိုယ်တိုင်ဝေစားဖို့ကြားပြတော်လည်းပဲဝေကြီးကတချို့မှမပါလာဘူးပေါ့နော်အခြေတည်းရှိတယ်ပေါ်ရတဲ့ခန္ဓာတွေမှာအသာနေနေတဲ့အနေအထားမှလည်းရှိတယ
်ရခိုင်ပြည်နယ်တောင်ပိုင်းတန်သွဲနဲ့တန်ကုန်းမြို့နယ်မှာမလေးရှားပြန်လို့ကိုဗစ် -19 ရောဂါဗိုင်းရပ်တွေ့ရှိရတယ်လို့ကျန်းမာရေးဝန်ကြီးဌာနကမေလ19ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်တွင်ကိုဗစ် -19 ရောဂါထိန်းချုပ်ကာကွယ်နေမှုနဲ့ပတ်သက်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးတောက်တာစိုးဝင်းပိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့ဂျူတင်ကာကွယ်ကအသိပညာပေးတာပါနော်ဒါပဲကာကွယ်စည်းလည်းမရှိသေးတော့ကာကွယ်စည်းနဲ့လည်းထိုးလို့မရအောင်တပ်ပြည်တွေကျန်းမာရေးအသိပညာနဲ့ကျွန်တော်တို့ညွှန်ကြားရတဲ့အဲဒီလူစုလူဝေးချောင်းမှုတို့လက်စီမှုတို့ကွန်တင်းက6500လောက်ရှိတယ်ဗျဆောင်းကြည့်တယ်ရလူများဆို60ဒီကွန်တင်းဝင်နေတဲ့လူတွေတဲ့က422ယောက်ကျွန်တော်တို့စစ်ထားတယ်အဲဒီမှာ2ယောက်ပဲပေါ်ဖြစ်ခဲ့တယ်ဗျာနော်
အလားတူချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ပလက်ဝါမြို့နယ်စမီးမြို့မှာစစ်ရှောင်ဥယျာဉ်9000ကျော်ရောက်ရှိနေတာပါပလက်ဝါမြို့နယ်စမီးမြို့ဟာတခြားမြို့တွေနဲ့ဆက်သွယ်သွားလာဖို့အခက်အခဲရှိနေလို့စစ်ရှောင်စခန်းပါဝင်မြို့ထဲမှာကိုဗစ် -19 ရောဂါကူးစက်မှာစိုးရိမ်နေတယ်လို့ပလက်ဝါမြို့ကြီးမြို့ဖားဦးစိန်ထွန်းလှကပြောပါတယ်
ကျွန်တော်တို့ပလက်ဝါမြို့တွေကအခုအေးလက်နဲ့ဆက်တွေကဒေသအခြေအနေအဆင်ကမပြေဘူးဆိုတော့လောအပ်တဲ့ဆေးဝါးတွေတိတိကျကျလို့မရှိဘူးခင်ဗျာဆိုတော့ဆုံးနေနေတဲ့ကြာအားလုံးလုံးကြုံနေရတာပဲခင်ဗျာဒီပိုးဝတ်တွေတော့ပြင်းထန်နေကြတော့လေ
လက်ရှိချင်းမြင့်နယ်မှာကိုဗစ် -19 ပိုးသိပ်လူနာတိသိမ့်မှာ4ဦးဟာခါမှာ2ဦးအပေါင်း9ဦးရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ချင်းမြင့်နယ်ပလက်ဝါမြို့နယ်ကနေရက်ကနေတင်းချောင်းနေရတဲ့ဆစ်ဆောင်ရွာသားတို့ကတော့ကိုဗစ် -19 ရောဂါထက်ပိုက်ပွဲကြလက်နက်တွေထိမှန်မှာစိုးရိမ်နေရတယ်လို့ဆိုပါတယ်
ဒီနေ့ကအခုလက်ရှိဆုံးနေကြနေတာကတော့လက်ရှိတွေလက်ရှိတွေကိုနည်းနည်းပါပြီးပုံကြီးရတဲ့ဆုံးနေကြတယ်
ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမာမှုတွင်ဒီ2020ခုနှစ်မှာလက်နက်ကြီးအပါဝင်၄ချောင်းပြစ်ကတ်မှုကြောင့်အရသား80လောက်သေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်ကိုဗစ် -19 ကူးစက်များရောဂါပြန့်နှံ့မှုရှိလာတဲ့အချိန်မှာနှစ်ဖက်စလုံးအပြည့်ရဆဲဖို့လူမှုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကနေတောင်းဆိုနေပေမဲ့နှစ်ဖက်တိုက်ပွဲရပ်တန့်နေတဲ့အချိန်မှာမရှိသေးပါဘူးကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်